မေရီလန်းပြည်နယ်ကစိုင်းဆီယာမှာဒေါ်မီနီဖွင့်လှစ်ထားတဲ့တပြည်ညိုမြန်မာစာသင်ကျောင်းကအမေရိကန်မြန်မာကလေးတွေနယူးယောက်မြို့ကအမေရိကန်မြန်မာကလေးတွေရဲ့မြန်မာနိုင်ငံတော်တချင်းနဲ့ဒီအခမ်းအနားကိုစတင်ဖွင့်လှစ်လိုက်တာပါ။အဲ့ဒီနောက်တပြည်ညိုကျောင်းကကလေးတွေရဲ့အောင်ဆန်းစာနီကပြားဆီယာဆီယာမတွေရဲ့အာဇာနီတချင်းအကတွေနဲ့တီးဆူဖျော်ဖြေကြပါတယ်။နယူးယောက်မြို့ကအမေရိကန်မြန်မာကလေးတွေကလည်းဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်တဲ့ကပြားအထောက်ပံ့တီးတွေကိုရွတ်ဆိုခဲ့ကြပါတယ်။အခမ်းအနားမှာဗိုလ်ချုပ်အောင်ဆန်းအသက်ရှင်စဉ်ကာလကိုမှီလိုက်တဲ့နမကျော်ကပြားဆရာမောင်စွမ်းကြီးကလည်းဗိုလ်ချုပ်ရဲ့နိုင်ငံခေါင်းဆောင်ပီတာရဲ့အရေးချင်းကိုပြောပြခဲ့ပါတယ်။တခါဗိုလ်ချုပ်ရဲ့တူတော်ဆက်သူအဝေးရောက်ညွန်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစေဝင်းကလည်းပင်လုံပြည်ထောင်စုစိတ်ဓာတ်ကိုမွေးဖွားပေးနိုင်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့အကျိုးပန်းချက်တွေကိုလည်းပြောပြသွားပါတယ်။ဒီကနေ့ဖြစ်မြောက်အောင်နယူးယောက်မေရီလန်းနဲ့ဗာဂျီးနီးယားပြည်နယ်ကမြန်မာမိသားစုတွေပူးပေါင်းဆောင်ရွက်ခဲ့ကြတာပါအမေရိကန်အရှေ့ဘက်ချမ်းစောင်းရာသီမုန်တိုင်းအခက်ခဲတွေကြားကဗိုလ်ချုပ်ရဲ့ရာပြည့်အကျိုးမွေးနေ့အခမ်းအနားပွဲကျင်းပခဲ့ရပုံကိုတော့စီစဉ်သူတအုပ်ဖြစ်တဲ့ကိုနေတင်မြင့်ကအခုလိုပြောပြပါဗျတိရှာနယ်ချက်လက်အောက်ကနေလွတ်မြောက်အောင်ဥဆောင်ကြိုးပမ်းခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ဂုဏ်ကျေးဇူးကိုမမေ့တဲ့အနေနဲ့အခုလိုမျိုးဆက်သစ်တွေပါဝင်ဆင်နွှဲခဲ့ကြတဲ့အတွက်အထူးပဲအားရကျေနပ်မိတယ်လို့အခမ်းအနားပွဲတက်ရောက်လာသူတွေကပြောကြပါရစေ။